အခုနှစ်ဇွန်လ5ရက်ဟာအကျိန်50မြောက်ကမ္ဘာပတ်ဝန်းကျင်ထင်းသိမ်းရေးနေ့ဖြစ်ပါတယ်။ဒီနေ့ရက်ဆောင်ဘုတ်ကတော့ငါတို့မြေငါတို့အနာဂတ်ငါတို့ဟာပြန်လည်ထူထောင်တဲ့မျိုးဆက်ဖြစ်တယ်ဆိုတာပါ။စစ်အာဏာသိမ်းပြီးနောက်လူသားရေးမြစ်တွေတစ်ပြေးပြေးဆုံးရှုံးနေရတဲ့မြန်မာနိုင်ငံအတွက်တော့ပတ်ဝန်းကျင်ထင်းသိမ်းရေးမလုပ်ဆောင်နိုင်ခဲ့တာ၃နှစ်ကျော်ခဲ့ပါပြီ။ပြက်စီးနေတဲ့တဘာဝပတ်ဝန်းကျင်ကိုပြန်လည်ထူထောင်ဖို့ဆိုတာဟာလေတိုက်ပွဲတွေကြားအလံဝေးနေကြရတာပါ။ပြည်တွင်ပဋိပက္ခတက်တန်290ကျော်အတွဲမှာလဲပတ်ဝန်းကျင်ထိန်းသိမ်းရေးစကလုံးဟာဟန်ပြစိတ်ရုပ်အဖြစ်နဲ့သာဖြတ်တန်းခဲ့ရပါတယ်။အဲ့ဒီအကျိုးဆက်တွေရဲ့နောက်ဆက်တွဲအခြေအနေကြားမှာမြန်မာနိုင်ငံဟာရာသီဥတုပြောင်းလဲမှုကြောင့်2000ခုနှစ်ကနေ2019ခုနှစ်ကြားကမ္ဘာဒုတိယအထူးကိစ္စနိုင်ငံဖြစ်လာခဲ့ရပါတယ်။ဒီလိုထိခိုက်မှုတွေဟာစိုက်ပျိုးလုပ်ကိုင်နေတဲ့အခြေခံလူဒဏ်စာတောင်းတလဲသမားတွေစီအထိတက်ရောက်မှုရှိလာခဲ့ရပါပြီ။မကွေးတိုင်းကစက်သွန်ဆိုင်တောင်သူတို့က
ပေါ်တောင်ရလေးပါလေလုံလုံပေါ်တော့ရာသီတွေကမမှန်မိုးရာသီတွေကမမှန်တဲ့အတွက်အချိန်နဲ့အချိန်မလာရင်အဲ့လိုစက်သွန်နေပါလေချောင်းပါတယ်ရှိရချောင်းပါတယ်တစ်ဆက်ဆိုတာစက်သွန်ကနေဆိုက်ပြီးဆိုက်ပြီးရဲ့အချိန်မှာမိုးရာသီကအဲ့လိုသူ့အချိန်နဲ့သူရေကမတက်ဖြစ်နေပေါ့နော်ညှိုးနေချက်မရှိဘဲနဲ့အဲ့လိုတက်လာတဲ့အချိန်ဆိုရင်ကြာချောင်းပါတယ်လည်းရှိရရင်တော့မိုးရတဲ့ဟာထက်တိုင်းပေါ့နော်ချောင်းအထက်ကကြာလာတဲ့အချိန်ဆိုစက်သွန်နေအကုန်လုံးပါပါပါသွားအချိန်မှာအစ်စ်ပြန်ပြီးရင်းနေရရာသီဥတုကဘလို့သို့တော်အရင်တရစ်စစ်တောင်မို့နှက်တော်ပြန်လို့လောက်ဆိုရင်စက်သွန်ဆိုင်ရင်အဲ့လိုမျိုးရာသီဥတုကမမျောလင်းမနဲ့ကြာရင်အဲ့အချိန်မှာပို့ပြီးတော့မှပြောမိုးကများလာမှန်မှန်ဦးပေါ့ဗျာနှက်တော်ပြန်ဆိုဆိုရင်မိုးလွာတာများတယ်အဲ့လိုများတဲ့အတွက်ချောင်းကြီးစက်သွန်ကြီးနဲ့ပြည့်စုံတာများတချို့လူတွေဆိုရွာရဲလူတွေအဲ့လိုမျိုးထုတ်ပြီးတော့ဗောနော်ချောင်းတွေမှာလည်းရေကာတာတွေပါလေလို့ရေကာတာတွေလုံးလို့လည်းရေကမနိုင်ဘူးမိုးရွာတွေကများလာရဲဆိုအထက်ကကြလို့များလာတော့အကုန်လုံးပါပါတော့じゃတချို့လူတွေရင်းနှီးမရှိရဲလူတွေじゃတော်တော်မှားပြီပါဗောတော်တော်အခက်ခဲဖြစ်ကြ
2021ခုနှစ်မှာမြန်မာနိုင်ငံလူဦးရေ20တန်းဟာရာသီဥတုပြောင်းလဲမှုတဘာဝပတ်ဝန်းကျင်အဆင့်နှိမ့်ချခြင်းနဲ့တဘာဝဘေးအန္တရာယ်တွေကြောင့်ထိခိုက်လွယ်အဆင့်ကိုရောက်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသတင်းအချက်အလက်စီမံခန့်ခွဲရေးဌာနကခန့်မှန်းခဲ့ပါတယ်။တစ်တောပြုံးတိမှုအမြင့်ဆုံးနိုင်ငံတွေထဲမှာလည်းမြန်မာပါဝင်ပြီး FAO စီးရင်စရာတွေအရနိုင်ငံရဲ့တစ်တောဖုံးလွှမ်းဧရိယာဟာ1990ခုနှစ်မှာ58ရာခိုင်နှုန်းအထိလျော့နေသွားက2010မှာ49ရာခိုင်နှုန်းအထိလျော့နေခဲ့တယ်လို့ဖော်ပြချပါတယ်။ဒါအပြင်နိုင်ငံတကာသဘာဝထိန်းသိမ်းစောင့်ရှောက်ရေးအသင်း IUCN ရဲ့အနီရောင်သတိပေးအဆင့်စီးရင်တွေအရတော်ရိုင်းတိရစ္ဆာန်နဲ့အပေမျိုးစိတ်ပေါင်း280ကျော်ဟာမျိုးတုံးပျောက်ကွယ်သွားနိုင်တဲ့ BNR တွေနဲ့ရင်ဆိုင်နေရတယ်လို့ဆိုထားပါတယ်။ဒီလိုရင်ဆိုင်နေရပေမဲ့လည်းနိုင်ငံတဝန်းနီးပါးဖြစ်ပွားနေတဲ့တိုက်ပွဲတွေနောက်ဆက်တွဲမြေမြုပ်မိုင်းတွေကြောင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ကမလွယ်ကူလာပါဘူးစစ်တပ်ရဲ့တိုင်းပြည်အပေါ်ဖိနှိပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းနိုင်ဖို့အတွက်အခက်အခဲတွေအများကြီးရှိနေတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်သူတို့ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီမှာလှုပ်တဲ့လူကနည်းနည်းဖြည့်ဖြည့်လူကများများဖြစ်နေရတာတော်တော်ကြာအောင်မှာမလွယ်တော့ဘူးပြရစမယ်ပြန်ကောင်းပေါ့အချိန်တော့ပြရမှာပေါ့အချိန်တော့အနည်းဆုံးနှစ်20လောက်သွားမှာဗျာပေါ့ဆိုတော့လောက်တဲ့လူကနည်းတယ်ဖြည့်စီးတဲ့လူကများတယ်အဲ့လိုဖြစ်ကြဖြစ်ပြန်လို့လည်းခုန်ချလိုက်တာပဲတကယ်မဟုတ်ရင်ကပုံစံလားမသိဘူးခုန်ချလိုက်တာပဲအဲ့လိုမျိုးတော့အဓိကသစ်ပင်တွေကို training ကောင်ကိုစောင့်ရှောက်တဲ့အဖွဲ့မရှိရဘူးအဓိကပြဿနာကိုပြောရရင်ညာကျတော့ကိုပေါ့ပတ်စကုံကမိတယ်လောက်ရမယ်ဒါရပါမြေသွားပြီးလို့နေနဲ့တရားဥပဒေနဲ့မြေသိင်းပါညာပြီးกว่าတခြားဖွဲ့နဲ့သွားပြီးပြောရတယ်တချို့ကကြားလောက်လုံးချုပ်မခံနိုင်ကြဘူးဗျာကိုကလုံးလဲလုံးပြရမှာလေကွာလုံးလဲလုံးပြရမှာပင်လန်းကမိလုံးလဲလုံးပြရမှာဦးကဖွဲ့သွားပြီးတော့ဟာဒီဘွဲပါအဲ့လိုမျိုးကြီးကလည်းတချို့ကစိတ်မဝင်လာကြဘူးပေါ့ဗျာကိုပြောရရင်တော့
လက်ရှိအချိန်မှာစစ်တပ်ဟာတစ်ထုတ်လို့ရေးတပ်ထုလုပ်ငန်းနဲ့ရေးအားလျက်စစ်စတဲ့လုပ်ငန်းလုပ်ကိုင်ခွင့်ပြုတဲ့နေရာမှာပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ခြင်းလုပ်ငန်းတွေကိုလှုပ်ဆောင်ပေးဖို့ပြက်ကွက်ခဲ့ပါတယ်မြန်မာနိုင်ငံမြောက်ဖျားပိုင်းကရွှေထုတ်လုပ်မှုတွေတစ်ထုတ်လုပ်မှုတွေကစားလို့တောင်ဖျားပိုင်းကဒီရေတော်ပြုံးတိမှုတွေကြမှာအဂတိလိုက်စားမှုတွေနဲ့ဥပဒေမဲ့ဖြည့်ရှင်နေကြပါတယ်ဒီလုပ်ငန်းတွေစနစ်တကျဆောင်ရွက်နိုင်ဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေတွေကပြဋ္ဌာန်းထားပြီးသားပါဒါပေမဲ့လက်တွေ့မှာတော့အဲ့ဒီဥပဒေတွေဟာအသက်မဝင်တဲ့ပုံစံမျိုးဖြစ်နေတယ်လို့ပညာရှင်တွေကခြောက်ပြပြောဆိုကြပါတယ်တဘာဝပတ်ဝန်းကျင်အရေးပြောဆိုနေသူအများစုကလည်းလက်ရှိအချိန်မှာဒီမိုကရေစီအရေးလှုပ်ရှားမှုတွေစစ်ကောင်စီရဲ့အကြမ်းဖက်ဖမ်းဆီးမှုတွေကြောင့်ရှောင်တိမ်နေကြရတာပါနိုင်ငံရေးမတည်ငြိမ်တဲ့လက်ရှိကာလမှာတော့တဘာဝပတ်ဝန်းကျင်အရေးတာဝန်ယူဆောင်ရွက်နေတဲ့ဝန်ထမ်းတွေထဲမှာ ကိုကျိုးရှာသူတွေနဲ့လုပ်ငန်းမကျွမ်းကျင်သူတွေများလာတယ်လို့တည်ရန်စာတနဲ့တဘာဝပါဝင်ခြင်းထင်းသေးရေးဝန်ကြီးဌာနက CDM လက်ထောက်ညွှန်ကြားရေးမှူးဖြစ်သူဦးချန်ညင်းကပြောပါတယ်
။ပိုများလာတာပေါ့ဘာဖြစ်လို့လဲဆိုရင်ဟိုဥမာညာအရင်ကဟိုဥပဒေနဲ့စနစ်တကျလုပ်တဲ့အချိန်မှာတော့မှဟိုဘယ်လိုပြောမလဲလုံချင်တိုင်းလုံနေတဲ့သူတွေလည်းအများကြီးပဲလေအခုကျတော့ဒီဥပဒေမဲ့သလိုဖြစ်နေတဲ့အချိန်မှာတော့အများစုကဟိုစနစ်တကျဘာမှမရှိတော့ဘူးလေသဘောပေါက်ညင်တော့ဘာလို့ဆိုဘယ်သူမှလေးထားမှမဟုတ်တော့ဒီဟိုရရင်ရသလိုပဲသူတို့ကဟိုထုတ်ယူတော့မှာဟိုအဲကျတော့ဟိုနည်းပညာပိုင်းဆိုင်ရာစနစ်တကျမရှိတော့တဲ့အတွက်အကုန်လုံးကပျက်စီးနေမှာပဲဒီအချိန်မှာတော့စနစ်တကျလုံကောင်းလုံတာတော့ရှိမှာပေါ့ဒါပေမဲ့အများစုကတော့ပျက်စီးသွားမှာပဲအဲ့လိုသဘောပေါက်ညင်ထင်းသေးနေပတ်သက်ပြီးတော့ဖြည့်ဆွတ်ပြီးတော့ပြောဆိုဒီအခုလက်ရှိလုံနေတဲ့မဟုတ်ဘူးသတ္ထုပဲဖြစ်ဖြစ်ပေါ့နော်ဟိုတက်တော့ပဲဖြစ်ဖြစ်သူတို့ကတော့လုံပြီဆိုရင်တော့ဒီအချိန်မှာဟိုခိုးစားရတာဟုတ်သူတို့မှလည်းဟိုတရားဝင်ဆိုတာမှမရှိတဲ့အချိန်မှာတော့သူတို့ဖြစ်ကြတဲ့ဆမ်းမဲ့လုံမှာပဲအဲ့တော့သဘောပေါက်ညင်ကတော့ပို့ပြီးတော့ပျက်စီးမှာပဲလက်ရှိအနေထားနဲ့ဆိုရင်တော့ဟုတ်တယ်မထင်းသေးနိုင်တဲ့အခြေအနေပေါ့တကယ်တမ်းပြောရင်တော့ထင်းသိမ်းဖို့မှမလွယ်တော့တာဟုတ်
အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနဒုဝင်ကြီးဖြစ်တဲ့ဦးမော်ထွန်းအောင်ကတော့မြန်မာနိုင်ငံရဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုနဲ့ပတ်သက်ပြီးစစ်ကောင်စီမှအဓိကတာဝန်ရှိတယ်လို့ဆိုပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာကတိကဝတ်တွေကိုမလုပ်ဆောင်နိုင်တာဟာလည်းအခုဆို၃နှစ်ကျော်လာပြီလို့ထည့်သွင်းပြောဆိုထားပါတယ်။ကြပြင်မြန်မာနိုင်ငံအနေနဲ့အာဏာသိမ်းပြီးနောက်ပိုင်းကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေနဲ့ချိတ်ဆက်လှုပ်ရှားမှုပျောက်သွားလို့ဤပါဖြစ်ခဲ့ရတာပါရှားဒီဥရုနဲ့ဆိုင်တဲ့နိုင်ငံအစီရင်ခံစာတွေကိုလည်းမမှန်ကန်ကန်တင်ပြနိုင်ခြင်းမရှိတော့သလိုတစ်တော်ဒီရတော်ထိန်းသိမ်းရေးစတဲ့နိုင်ငံအနေနဲ့လုပ်ရမယ့်စီမံကိန်းတွေကိုလည်းမလုပ်နိုင်တော့တဲ့အခြေအနေဖြစ်နေတယ်လို့ဦးမော်ထွန်းအောင်ကပြောပါတယ်
ဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပေါ့နော်တက်ကြွလှုပ်ရှားသူတွေကကျွန်တော်တို့နိုင်ငံရေးပိုင်းဆိုင်ရာမှာပဲပေါ့နော်ကျွန်တော်တို့စိတ်ပါဝင်စားတဲ့သူတွေလည်းဖြစ်တယ်လို့ပေါ့နော်ဒီဘာဝပတ်ဝန်းကျင်နဲ့နိုင်ငံရေးဆိုတာကလည်းခေါင်းနဲ့ပန်းလို့ပဲပေါ့နော်ဒါကျွန်တော်တို့ဒီခွဲခြားလို့မရတဲ့အရာပေါ့ဆိုတဲ့အခါကျတော့ဒီအခုမြန်မာနိုင်ငံမှာနေအောင်လိုင်းကနိုင်ငံတော်ပုံကံမှုကိုကျူးလွန်ပြီးတော့ဗောနော်အာဏာသိမ်းထားတဲ့အခြေအနေမျိုးမှာဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားတဲ့ဒီဒေတာခံအဖွဲ့အစည်းတွေရောနောက်ဒီပုဂ္ဂိုလ်တွေရောဗောနော်သူတို့အနေနဲ့ပြတ်မှတ်ထားပြီးတော့ဖိနှိပ်တာတွေဖမ်းဆီးတာတွေတပ်ဖြတ်တာတွေဗောနော်ဒါတွေတောက်လျှောက်လှုပ်ဆောင်ရအောင်တွေးရတယ်ဗောနော်အဲ့အတွက်ကြောင့်မလို့လဲကျွန်တော်တို့ဒီဒေတာတွင်းဗောနော်ဒါကျွန်တော်တို့ကဘာလုံးဆိုင်ရာမဟုတ်ဘူးပေါ့နော်ဒေတာတွင်းမှာရှိတဲ့သဘာဝပတ်ဝန်းကျင်ကိုချိမျက်နိုးတဲ့လူတွေလက်တွဲပြီးတော့ပေါ့နော်လှုပ်ဆောင်တဲ့ဒီသဘာဝပတ်ဝန်းကျင်ဆိုင်ရာထိန်းသိမ်းမှုပေါ့နော်အဲဒီလက်တွဲလုပ်ငန်းစဉ်တွေမှာအများကြီးထိခိုက်မြင့်လာနေတယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ရှိရတယ်ပေါ့နော်
မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတကာကနေကူညီဆောင်ရွက်ပေးနေတဲ့သဘာဝပတ်ဝန်းကျင်ရာသီဥတုပြောင်းလဲမှုတက်တော့ထိန်းသိမ်းရေးနဲ့စွမ်းအင်အသုံးချမှုအလေအလွင့်မရှိရေးစတဲ့စီမံကိန်းတွေလည်းအလုံးရပ်တန့်သွားခဲ့ရပါတယ်။ဒီလိုရပ်တန့်သွားတဲ့အတွက်သဘာဝပတ်ဝန်းကျင်ပြည့်စုံမှုကပုံမှုဆိုးရွားလာတယ်လို့ကျွမ်းကျင်သူတွေကခြောက်ပြကြပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းမှုကိုတေချာကောင်းမွန်စွာကိုင်တွင်နိုင်ခြင်းမရှိဘူးဆိုရင်မြန်မာနိုင်ငံမှာရာသီဥတုဖောက်ပြန်မှုတန်ကိုပိုခံရနိုင်ပြီးနောက်ဆက်တွဲအနေနဲ့ဆင်းရဲချမ်းသာကွာဟမှုပိုကြည့်တာမတည်ငြိမ်မှုတွေပိုများလာတာတွေရှိနိုင်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ဒါအပြင်နိုင်ငံတကာပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုလက်လက်မမီတော့တဲ့အတွက်ထိခိုက်နစ်နာမှုတွေကတင်းတင်းရှားရှားဖြစ်လာနိုင်တယ်လို့ဦးမော်ထွန်းအောင်ကဆိုပါတယ်။
ဒီလက်ရှိဖြစ်ပေါ်နေတဲ့ဒီတဘာဝပဝင်းကျင်ဆိုင်ရာကိစ္စရပ်တွေပေါ့နော်ဥပမာအခုဒီကပအဲဒီကပမှာဖြစ်ပေါ်နေတဲ့ပဝင်းကျင်ဆိုင်ရာရန်ပုံငွေတွေကိုလက်လှမ်းမဲ့မိမှုတွေကပကနေပြီးတော့အကူအညီပေးတဲ့ဤပညာတွေကိုလက်လှမ်းမဲ့မိမှုတွေနောက်ဒီနိုင်ငံအစင်းကနေပြီးတော့ပေါ့နော်မပြတ်မကွက်တင်ရမယ်အဲဒီရဒီပဝင်းကျင်ထိန်းသိမ်းမှုဆိုင်ရာရာသီဥတုပေါ့နော်လက်ရုံးညီထွေအဲနောက်နိုင်ငံတော်ကတိကိုဆိုင်ရာပေါ့နော်အစည်းအဝေးခန်းစာတွေကလှုပ်ဆောင်နိုင်ချက်မရှိဘူးပေါ့နော်ဆိုတဲ့အတွက်ကြောင့်မို့လို့အဲဒါတွေကနိုင်ငံရေးအခြေအနေကြောင့်ဖြစ်နေတာပေါ့နော်ဆိုတော့နိုင်ငံရေးအခြေအနေအဲဒီမြောက်နိုင်ငံကပေါ့နော်ဒီနိုင်ငံတော်ပုံကံမှုကျူးလွန်တဲ့လူက ူနဲ့ထိုက်တဲ့နဲ့ပြစ်ဒဏ်ကိုရပြီးတော့ပေါ့နော်ဒီနိုင်ငံရဲ့အခြေအနေကဒီဒီမိုကရေစီနဲ့ဖက်ဒရယ်လမ်းကြောင်းကိုဥတီနိုင်မှာပေါ့နော်ဒီနိုင်ငံရေးခက်ခဲတွေပြဿနာတွေကပြေလည်နိုင်တယ်ပေါ့နော်အဲ့လိုပြေလည်မှသာလင်းကျွန်တော်တို့လက်တွေ့ကြတဲ့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာပေါ့နော်ဒီပြည်ပြောင်းလဲမှုတွေနောက်နိုင်ငံတကာနဲ့ချိတ်ဆက်ဆောင်ရွက်မှုတွေဒီတွင်မှာပြည်သူလူထုပါဝင်တဲ့ဒီဘာဝပတ်ဝန်းကျင်လှုပ်ရှားမှုတွေကိုကျွန်တော်တို့ပြန်လည်လှုပ်ဆောင်နိုင်မှာဖြစ်တယ
်။ကမ္ဘာနိုင်ငံအများစုဟာပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အချိန်နဲ့အမျှအရေးတကြီးလှုပ်ဆောင်နေကြရတာပါ။အစိုးရကအစားလုပ်ငန်းရှင်တွေအရက်ဖက်အဖွဲ့အစည်းတွေကပါကာလတူကာလရှိထိန်းသိမ်းရေးလုပ်ငန်းရှင်တွေနဲ့အရှိန်မြင့်လှုပ်ဆောင်နေကြပါတယ်။ကမ္ဘာထိကိုက်နိုင်ခြေဒုတိယနေရာမှာရှိနေတဲ့မြန်မာနိုင်ငံအတွက်တော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းရှင်တွေဟာလက်နက်ကြီးလက်နက်ငယ်တန်းတွေကြားလမ်းပြနေရစေပါ။ဒီသတင်းဆောင်မကိုတန်လင်းခက်ခက်ပေးပို့ထားတာဖြစ်ပါတယ်။